ရခိုင်ပြည်နယ်မောင်နှောဒေသတွင်ကတချို့နယ်မြေတွေမှာအစိုးရနဲ့ပူးပေါင်းဆောင်ရွက်သူတွေကိုပြစ်မှတ်ထားပြီးတပ်ဖြတ်တာတွေဆက်ဖြစ်နေဆဲရှိတာကြောင့်အဲ့ဒီနယ်မြေဒေသတွေဘက်ကနေမြေပြင်သတင်းချက်လက်တွေရဖို့ခက်လာတယ်လို့မောင်နှောခရိုင်အုပ်ချုပ်ရေးမှူးက VOA ကိုပြောပါတယ်။အစွန်းရောက်အကြမ်းဖက်ဝါဒီတွေဟာအရက်သားတွေနဲ့ရောပြီးတော့ကျေးရွာတွေထဲမှာဝင်နေကြတယ်လို့လည်းအစိုးရဘက်ကထင်မြင်ယူဆထားတာပါ။ရခိုင်ပြည်နယ်နေဆက်ရေးရလုံခြုံရေးဝန်ကြီးကတော့အသက်ခံရတဲ့ဖြစ်ရပ်တချို့ဟာတဦးနဲ့တဦးမကျေနပ်တာကြောင့်ဖြစ်နိုင်တယ်လို့ဆိုပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မတ်မေခသတင်းပေးပို့ထားပါတယ
်ပြီးခဲ့တဲ့နှစ်အောက်တိုဘာ5ရက်နေ့ကနေမေလ8ရက်နေ့ထိ9လကျော်ကာလအတွင်းမောင်နှောဒေသအတွင်းမှာအပြည့်မဲ့အရက်သားပြည်သူအယောက်30အသက်ခံခဲ့ရပါတယ်ဖမ်းဆီးခေါ်ဆောင်ခံရတာနဲ့ပျောက်ဆုံးနေတဲ့လူစင်းကတော့မေ8ရက်နေ့အထိဆိုရင်22ယောက်ရှိပါတယ်အပြစ်မဲ့အရက်သားတွေကိုအစွန်းရောက်အကြမ်းဖက်သမားတွေကအခုလိုတပ်ဖြတ်တာတွေဖမ်းဆီးခေါ်ဆောင်နေတာတွေကရဲကင်းတွေတိုက်ခိုက်ခံရပြီး9လကျော်ကာလအထိရပ်မသွားသေးပါဘူးအစွန်းရောက်အကြမ်းဖက်သမားတွေကအစိုးရနဲ့ပူးပေါင်းဆောင်ရွက်သူတွေကိုအဓိကပြစ်မှတ်ထားတပ်ဖြတ်နေတာတွေလှုပ်လာတာကြောင့်နယ်မြေဒေသတွေမှာတည်င်းအချက်လက်ရယူနိုင်မှုခက်ခဲနေတယ်လို့မောင်နှောခရိုင်အုပ်ချုပ်ရေးမှူးဦးရဲထွတ်ကပြောပြတာပ
ါသူတို့ကြီးရွာတွေမှာရှိတဲ့တည်င်းကရဖို့နည်းနည်းခက်ခဲရှိနေတယ်သူတို့ကလည်းနည်းစရာတားကြောက်နေရတော့တရေကမဖော်ထွက်လာဘူးဖြစ်နေတယ်အင်းကျင်ရဥပဒေတိုင်းဒီလိုတဲ့လူတွေအများစုရဲ့ဥပပောင်းမှုကကျွန်တော်တို့အများကြီးကြည့်တယ်နည်းစရာသူရွာရဲ့အုပ်စုရွာရဲ့အင်းသားမှလည်းဟောနေသားတော်ရဲ့စကန်နေရှိတယ်အဲ့ဒါဒီနဲ့ပုံစံနေသားရဲ့စကန်နေရလဲသက်သေမယ့်တယ်လီဖုန်းနံပါတ်ကွန်တက်ပါစင်နေရစကြည့်ရလိုက်ပြီးထားပြီးသားရှိတယ်အဲ့ဒါဒီကိုသူတို့ကိုယ်တိုင်ကမဆက်သွယ်ဘူးဖြစ်နေတယ
်အစွန်းရောက်အကြမ်းဖက်သမားအချို့တွေကကျေးရွာထဲမှာပါရုံနှုံနေတယ်လို့အစိုးရဘက်ကထင်မြင်ယူဆထားတယ်လို့တွေးထိုးလုံဆောင်မှုတွေကြောင့်လည်းအစိုးရဘက်ကကင်တွယ်မှုခက်ခဲနေတာတွေရှိတယ်လို့မောင်နှောခရိုင်အုပ်ချုပ်ရေးမှူးဦးရဲထွတ်ကပြောပြခဲ့တာပါ။အ
ာသာရေးလုံခြုံမှုလည်းအရင်များတဲ့တွေကဒါဝယ်နေပြီးတော့ educated အရင်နေတဲ့တွေကအဲဒါအစွန်းရောက်တဲ့ဘာသာရေးကောင်းဆောင်တွေရဲ့ဩဇာလွှတ်မှုမှုရန်ကြီးနေတယ်။အဲ့တွေကသတင်းပို့ဖို့ခက်ခဲရှိတဲ့နေရာမှာဟုတ်အောင်မလဲမသိဘူး။တော့တော့ကျွန်တော်တို့တော့လူထုရရနေရလူမျိုးရနေတော့ပုံမှန်တိုင်းတော့လက်ပတ်နေတယ်သူတော့ဆိုမှကျွန်တော်တို့အဲ့မှာရောက်တော့ပြောလို့ပဲ individual လူမျိုးတွေကတော့ကျွန်တော်ကခိုင်မအောင်မိပင်သတင်းကိုအတိအကျချက်ချင်းနဲ့ငင်းရဖို့လိုတယ်
။ရခိုင်နယ်ဆက်ရေးရနယ်လုံခြုံရေးရနယ်လုံဝင်ကြီးဘုံမူးကြီးထိန်ဝင်းကတော့အခုလိုအသက်ခံရမှုတွေမှာတဦးနဲ့တဦးမနာလို့မုန်းတာပြီးမကျေနပ်လို့လောက်ကျန်တက်ဖြတ်တာတွေရှိတယ်လို့လည်းပြောပါတယ်။
အဓိကကတော့ဒါသူတို့အချင်းချင်းဟိုဖြစ်တဲ့ဖြစ်စဉ်ကတော့ပုံများတယ်လို့ကျွန်တော်ထင်ပါတယ်။အဲသူတို့အချင်းချင်းမှလည်းသူတို့မနာလိုဝန်တိုရာရှိတယ်။ဟိုတုန်းကလည်းသူဖြစ်စဉ်လေးကလည်းဖြစ်ပွားလေးရှိတာလည်းရှိပါတယ်လေ။ရောက်မလို့လည်းသူတို့ကဖြစ်စဉ်ဒီပုံမှာမူတည်ပြီးကြည့်လိုက်ရင်ငါတဖုံးဆုပ်ပြီးတော့ဟိုလုတ်တဲ့ကိစ္စရက်ဒီအဲကျွန်တော်ထင်ပါတယ်လူစိမ်းနဲ့ဆိုင်ရင်တော့ယွာကန်တဲကပဲအဲပြောင်းလက်တယောက်ဟိုမလို့မုံသားစိတ်နဲ့လုတ်တဲ့ကိစ္စရက်ကပုံပြီးတော့များတာကိုကျွန်တော်သွားပြီးတွေ့ရပါတယ်။
ဒီလိုအသက်ခံရတဲ့ဖြစ်ရတွေအပေါ်မှာအချို့ကတော့အစိုးရဘက်ရဲ့လုံခြုံရေးပိုင်းရယူမှုအားနည်းနေတာတွေကြောင့်လို့ဝေဖန်မှုတွေရှိနေပါတယ်။ဒါပေမဲ့ဗိုလ်မှူးကြီးထိန်ဝင်းကတော့ဒါကိုအခုလိုငင်းဆန်သွားတာပါ။အ
ဲဒီရင်းနဲ့တရားဝင်စုံမှုရေးကတော့ဟိုသိင်းကြပြီးတော့ဆိုင်နေရှိပါတယ်။အထို့တူပဲဟိုအဲ့မှာရေမွှေကျူကြီးတရားဥပဒေပြီးတော့နေကြဆောင်ပြုဖွဲ့တယ်ရှိပါတယ်။ဟိုနေမီအလိုက်ဒီစီမံခန့်ခွဲပြီးတော့ဆောင်ရွက်ရရှိပါတယ်။ကျွန်တော်တို့ကတော့ဟိုသူ့ area လိုက်ကိုကျွန်တော်တို့ကလည်းဟိုတောင်းပြရထားပြီးသားရှိပါတယ်။တော်ပြီးတာရှိတာဖြစ်တဲ့အတွက်ဖြစ်စဉ်တွေအပေါ်မှာလည်းဟိုသူတို့လည်းဟိုရဲမှုကျူတို့လည်းသူတို့သုံးသပ်နေပါတယ်။ဟိုလိုအပ်တာကိုလည်းဖြည့်ဆည်းပြီးတော့ဆောင်ရွက်နေတဲ့အားလေးလည်းရှိပါတယ်။ထို့တူပဲကျွန်တော်တို့ပြည်နယ်မှာလည်းတပတ်ကို၃ရက်ပေါ့ကျွန်တော်လူမျိုးကြီးအစည်းအဝေးတွေပါဆောင်ရွက်ပြီးတော့လိုအပ်တဲ့အားလေးကိုလည်းကျွန်တော်တို့ဒီကနေပြီးတော့လမ်းညွှန်မှာကြားတာကြီးလည်းရှိပါတယ်။လက်ရှိတော့
လက်ရှိချိန်မှာတော့ကွဲပြားနေတဲ့လူမှုအတိုင်းဝိုင်းနှစ်ခုကြားကယုံကြည်မှုတိစောက်နိုင်ဖို့ကလည်းခက်ခဲနေသေးပါပဲ။မောင်နှောခရိုင်အတွင်းမှာအစ္စလမ်ဘာသာဝင်ဥယေဟာ9သိန်းခွဲကျော်လောက်ရှိနေပါတယ်။ VOA ဘက်ကမောင်နှောဒေတာဘက်ကိုတရင်တွားရောက်ယူစင်မှာတွေ့ရှိချက်အရာကတော့အဲ့ဒီဘက်ကဒေတာတော်တော်များများဟာအစိုးရရဲ့ထိရောက်တဲ့အုပ်ချုပ်မှုကနေကင်းလွတ်နေရကိုတွေ့ရှိခဲ့ရပြီးအဲ့ဒီဒေတာတွေမှာတရားဥပဒေစိုးမိုးရေးကိုထိထိရောက်ရောက်ဆောင်ရွက်ဖို့လိုအပ်နေပါတယ်ရှင်။